နောက်ကြနေ့ကဟိန္ဒူမိဘွဲကြည့်နေသူ59ဦးသေဆုံးခဲ့ရတဲ့ရထားလမ်းနားမှာဒေါသထွက်နေတဲ့လူအုပ်ကြီးကရဲတွေကိုဂဲတွေနဲ့ပစ်ပေါက်ပြီးတနင်္ဂနွေနေ့မှာဆန္ဒပြခဲ့ကြပါတယ်။သေဆုံးခဲ့ရသူရဲ့မိသားစုဝင်တွေအတွက်ရောကြီးကိုချက်ချင်းပေးကြဖို့နဲ့အလုပ်ပြုတ်သားသူတွေကိုအလုပ်ပြန်ပြီးပေးဖို့အတွက်ဆန္ဒပြသူ100လောက်ကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းအမရီစတာမြို့ကလေးမှာတောက်ကြနေ့ကဟိန္ဒူမိဘွဲကျင်းပနေခြင်းကမီးရှို့မီးပန်းတွေပစ်ပေါက်ပြီးအယုတ်ကြီးတွေကိုမီးရှို့တာကိုကြည့်နေတဲ့ရထားလမ်းတစ်ဝက်ကလူအုပ်ကြီးကိုရထားကဝင်ကျိတ်သွားတာဖြစ်ပါတယ်။အများစုကအမှောင်ထဲမှာအယုတ်ကြီးတွေမီးရှို့နေတာကိုကြည့်နေကြတာဖြစ်ပြီးကျဲလောင်းတဲ့ဗျံဝိုးဖောက်တန်းတွေကြောင့်ရထားလာတဲ့ကိုမကြားခဲ့ကြဘူးလို့မျက်မြင်တွေ့ကြုံသူတွေနဲ့တာဝန်ခံအရာရှိတွေကပြောပါတယ်။ရထားလမ်းတစ်ဝက်လူအများပြားရှိနေတဲ့နေရာမှာရထားမောင်းခွင်ပေးတာအတွက်ကျန်းရဲသူမိသားစုတွေကအပြစ်တင်ကြတယ်လို့ရထားတာဝန်ရှိသူတွေကတော့ရထားလမ်းနားတစ်ဝက်ဒီလိုမီးဝဲလှုပ်ဖို့အစီအစဉ်ရှိတာကိုသူတို့မသိခဲ့ရကြောင်းနဲ့ရထားလမ်းတွေနားလူတွေရက်မနေသင့်ဘူးလို့တုံ့ပြန်ပါတယ်။တနင်္လာနေ့မှာတော့ကျန်းသူမိသားစုတွေနဲ့ဒေသခံတွေဟာအခင်းပြစ်ပွားရနေရာတစ်ဝက်မှာဆူရေးခဲ့ကြပြီးပူဆွေးနေတဲ့မိသားစုတွေအတွက်ဘာအကူအညီမှမရဘူးလို့ပြောရင်းရဲတွေကိုဂဲတွေနဲ့ပစ်ပေါက်ခဲ့ကြတာဖြစ်ပါတယ်။